တိုင်းဒေသကြီးပြည်နယ်အစိုးရတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်မယ်လို့ NLD ပါတီကပြောဆိုထားပြီးရခိုင်ပြည်နယ်စစ်တွေမြို့မှာမြို့မိမြို့ဖတွေလူမှုရေးအဖွဲ့အစည်းတွေနဲ့ရွေးကောက်ခံ NLD ကိုယ်စားလှယ်တွေရှေ့လာမဲ့နိုင်ငံရေးအခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့အကြောင်းကိုလည်းပြောပြပါမယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီဘက်ကလည်းပြည်နယ်အစိုးရနဲ့လွှတ်တော်မှာအင်အားကြီးအာဏာရှိပါတီ NLD ပါတီကဦးဆောင်မှုရယူရင်ဘယ်လိုပုံစံမျိုးနဲ့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးကြဖို့ပြင်ဆင်နေပါတယ်။မတ်တန်ကြီးထိုက်ကစုစည်းတင်ပြထားပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတနိုင်ငံလုံးမှာအမတ်နေရာအများစုအနိုင်ရထားတယ်ဆိုပေမဲ့ရခိုင်ပြည်နယ်ထဲမှာတော့အနည်းစုပဲအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုအစိုးရဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုလည်းဥဆောင်ဖွဲ့စည်းမယ်လို့တရားဝင်ထုတ်ဖော်ပြောဆိုထားပြီးဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ဂွမ်းမြူနယ်ရဲ့ရွေးကောက်ခံပြည်နယ်လွှတ်တော်အမတ်ဦးညီပူကပြောပါတယ
်။နောက်ရှိရပြောပြီးတော့ဝန်ကြီးတဲ့ဒေါ်နန်းခင်သေးမြင့်နဲ့နောက်ဆုံးပြောရတာရှိပါတယ်။အဲတိုင်းနဲ့ပြည်နယ်တွေကကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲအစိုးရကိုဥဆောင်ပြီးတော့ဖွဲ့စည်းသွားမယ်။အဲဒီအစိုးရကိုဥဆောင်မဲ့ပုဂ္ဂိုလ်ဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲဖြစ်မယ်ဆိုတာပြောထားပါတယ
်ထွတ်တော်တစ်တွေခေါ်ယူဖို့နီးကလာချင်းအစိုးရတဲ့ဖွဲ့စည်းဖို့တစတစနီးကလာချင်းမှာပဲရခိုင်ပြည်နယ်တဲကရွေးကောက်ခံ NLD ကိုယ်စားလှယ်တွေနဲ့ဒါဇင်နဲ့ချီတဲ့စစ်တွေမြို့ကန်တချို့လည်းမကြခင်ကတွေ့ဆုံခဲ့ကြပြီး NLD ပါတီရဲ့ရည်တည်ချက်ကိုဆွေးနွေးခဲ့ကြတယ်လို့ဦးညီပူကပြောပါတယ
်လူမှုရေးအဖွဲ့အစည်းတွေပါတယ်ရက်ဘွယ်အဖွဲ့အစည်းတွေရက်သက်သာပုဂ္ဂိုလ်တွေနိုင်ငံရေးပါတီတော်တော်စုံစုံလင်လင်ပါပါတယ်အခုကျွန်တော်တို့တွေ့တဲ့နေရာမှာတော့တိတ်ပြီးတော့စိုးရိမ်နေအနေထားပြောတာတိတ်မတွေ့ပါဘူးကျွန်တော်တို့တာဝန်ယူခဲ့လို့ရှိရင်ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်မယ့်အနေထားတွေပြောတယ်ကျွန်တော်တက်နိုင်တဲ့အကြံဉာဏ်လေးအကူအညီပေးဖို့ကိုပြောပါတယ်ကျွန်တော်တို့ကိုဆက်လုပ်ဖို့ကိုအားလုံးကဝမ်းပြီးတော့အားပေးကြပါတယ
်ရခိုင်ပြည်နယ်ရဲ့လွတ်တော်အမတ်နေရာအများစုကိုအနိုင်ရထားပြီးပြည်နယ်အစိုးရကိုဥဆောင်နိုင်ဖို့မျှော်လင့်ထားတဲ့ရခိုင်အမျိုးသားပါတီဘက်ကတော့တကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကပြည်နယ်အစိုးရကိုဥဆောင်လာရင်ဘလို့မူဝါဒမျိုးနဲ့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုစီဝေးဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ရခိုင်အမျိုးသားပါတီရဲ့ပြောခွင့်ရဦးခိုင်ပြည်စိုးကပါတီရဲ့သဘောထားကိုအခုလိုပြောပါတယ
်။ကျွန်တော်တို့ပါတီရဲ့စီဝေးမှာ NLD ကကန့်လန့်လာလို့ရှိရင်ကျွန်တော်တို့ပါတီကဆွေးနွေးမယ်ဆိုပြီးတော့ကျွန်တော်တို့ပါတီက94 3ယောက်ကိုကျွန်တော်တို့ကအဆင့်တန်းရွေးချယ်ထားပါတယ်။ဒါပေမဲ့ NLD ကကျွန်တော်တို့ပါတီနဲ့မဆွေးနွေးပေးနဲ့ရခိုင်ပြည်နယ်မှာသူတို့စိတ်ထင်ရာကိုလုပ်မယ်သူတို့ဝန်ကြီးချုပ်တွေလုပ်မယ်ဟိုဟာလုပ်မယ်ဒီဟာလုပ်မယ်ဆိုပြီးတော့လိုင်းချတဲ့ဟာကိုစစ်တေမျိုးမှာရှိတဲ့တချို့တချို့ပုံကောတွေနဲ့ဆွေးနွေးတဲ့အပေါ်မှာတို့ဟာကျွန်တော်တို့ကတော့ဘာမှမပြောလို့ဘူးသို့တော့အဲ့လိုလုပ်မယ်ဆိုလို့ရှိရင်တို့ဟာကျွန်တော်တို့အနေနဲ့ကတော့ပူပေါင်းဆောင်ရွက်မှုလုံးပန်းမလုံးပန်းဆိုတာကတော့ကျွန်တော်တို့ဒီလအတွင်းမှာအစည်းအဝေးရှိတယ်အဲ့အစည်းအဝေးမှာပဲကျွန်တော်တို့ဆုံးဖြတ်မှာပါကျွန်တော်တို့ကတော့ဘာသာရေးပြဿနာလူမှုရေးပြဿနာကိုဒီလောက်မစဉ်းစားပါဘူးကျွန်တော်တို့ကဒန်းလူရင်းနဲ့ကိုယ်ပိုင်ကြားထမ်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုကိုဆောင်မဲ့အပိုင်းကိုပဲကျွန်တော်တို့တသိမ်းမမသွားနေတဲ့ပါတီတွေပါလေ
ရခိုင်ပြည်နယ်ရင်းမှာအများစုအနိုင်ရရခိုင်မျိုးသားပါတီကရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးအပါအဝင်အကူအပြောင်းကာလအတွက်တနိုင်ငံလုံးအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်ကိုယ်စားလှယ်တွေရွေးချယ်ထားတာပါဒါပေမဲ့လွှတ်တော်အစ်တွေခေါ်ယူရမယ့်အချိန်အစိုးရအစ်ဖွဲ့စည်းဖို့နီးကပ်လာချိန်ထိနှစ်ဖက်ဆွေးနွေးမှုတွေကတော့ထွက်ပေါ်မလာသေးပါဘူးရှင်